တိုကျိုမြန်မာတန်ယုံရှင်မှာစုယုံရောက်ရှိလာကြတဲ့မြန်မာနိုင်ငံသား150လောက်ဟာဂျပန်နိုင်ငံကမြန်မာတန်ယုံမှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဆန္ဒမဲပေးဖို့ကြိုးပမ်းခဲ့ကြပါတယ်။မြန်မာနိုင်ငံကလက်မှတ်ကင်ဆောင်ထားသူတွေအခုလိုရာနဲ့ချီးပြီးမြန်မာတန်ယုံတက်ကိုဝင်ဖို့တောင်းဆိုကြတဲ့အခါမှာတန်ယုံထဲကမြန်မာအရာရှိတွေကဂျပန်ရဲတပ်ဖွဲ့ကိုခေါ်ယူလိုက်တဲ့အတွက်တန်ယုံရှိကမြန်မာနိုင်ငံသားတွေနဲ့ဂျပန်ရဲတွေရုံရင်ဆန့်ခတ်ဖြစ်ခဲ့ကြပါတယ်။မြန်မာနိုင်ငံသားတချို့ရဲဖမ်းခံကြပြီးတချို့လည်းထိခိုက်ဒဏ်ရာတွေရရှိသွားကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်ထိုင်းချေဆိုင်သတင်းတောက်မအီးမာကစုံစမ်းမေးမြန်းထားသမျှပြောပြပေးပါအောင်ရှင်
။မြန်မာစစ်ဆိုရရဲ့လူထုဆန္ဒခံယူပွဲနဲ့ပတ်သက်ပြီးမဲပေးဖို့အတွက်ဂျပန်နိုင်ငံမှာရှိတဲ့မြန်မာတန်ယုံကနေမြန်မာတချို့ကိုသာဖိတ်ကြားခဲ့တာကြောင့်ဖိတ်ကြားခြင်းမခံရတဲ့မြန်မာ passport ကိုင်ဆောင်ထားတဲ့လူဝင်အား900ကျော်လောက်ဟာငါတို့လည်းမဲပေးမယ်ဆိုပြီးကြွေးကြော်အဟိခဲ့တာကြောင့်ဂျပန်ရဲတွေနဲ့အထီးကရုံဖြစ်ပြီးလူ20လောက်ဟာထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ဒါကတော့ဂျပန်ဘာသာနဲ့ငါတို့လည်းမဲပေးမယ်ဆိုပြီးအော်ဟစ်ကြွေးကြော်နေကြတာပါဒီလိုကြွေးကြော်အော်ဟစ်တဲ့လူအုပ်ကြီးရောက်လာတဲ့အချိန်မှာဂျပန်မှာရှိတဲ့မြန်မာတန်ယုံကနေဂျပန်ရဲတွေကိုခေါ်ပြီးနှိမ်နှင်းခိုင်းခဲ့ပါတယ်ဂျပန်စံတော်ချိန်မနေ့၈နာရီလောက်ထဲကနေမဲပေးဖို့စောင့်နေတဲ့မြန်မာနိုင်ငံသားတဦးကတော့သူတို့စံနာပြဖို့အတွက်လာတာမဟုတ်ဘူးလို့အခုလိုပြောပါတယ
်စမတ်ချက်မှာမဟုတ်ပါဘူးသူတို့မဲပေးနိုင်ဖို့လာပြီးတောင်းဆိုကြတာပါကျွန်တော်တို့ဟိုအရင်ကလူစံနာပြတဲ့ပုံစံမျိုးဒီမှာပလာကခဲ့တာလို့သူတပ်ဖို့လူကကျွန်တော်ဘာတို့မှမပါပါဘူးကျွန်တော်အကုန်လုံးအခုပတ်စဖို့နဲ့ကိုလာပြီးတော့တို့အကုန်စီစီတော့မကြီးရတယ်ဗမာနိုင်ငံသားမလူမျိုးစုလို့လေဟိုလူလောက်တော့မဲပေးလို့ဝင်ရှိတဲ့ဆိုတော့ကျွန်တော်ကြာတော့ရပဲကျွန်တော်ဒီလိုလာပြီးမဲပေးလို့ကျွန်တော်လာပြီးတောင်းဆိုတာပါ
သို့တော်လည်းပတ်စဖို့ကင်ဆောင်ထားတဲ့မြန်မာတွေကတော့သူတို့ပေးမဲ့မဲကကန့်ကွက်မဲဖြစ်တယ်လို့လည်းပြောဆိုနေပါတယ
်ကျွန်တော်တို့ဒီကောင်နိုင်ငံမှာရှိတဲ့လူရနိုင်ငံရေးသိနေရှိတဲ့ခါကျတော့ကျွန်တော်ဒီလိုလည်းမဲပေးလို့မရှိသေးတဲ့ကျွန်တော်တို့ကလောကအောက်ကမဲသူ့မှာရှိပါမှာပေါ့ကျွန်တော်တို့ဝန်ဆောင်မှုဖြစ်နေပါပဲ
ဂျပန်နိုင်ငံမှာရှိတဲ့မြန်မာတန်ယုံရဲ့အလို့ကြောင့်မဲပေးဖို့ရောက်လာသူတွေရဲ့ရှေ့ကနေကက်ကွက်မဲပေးဖို့လာတဲ့သူတွေကတကားဝမှာစီးပြီးနေရာယူထားတာကြောင့်တန်ယုံကညနေ3နာရီခွဲလောက်ထိတကားဖွင့်မပေးဘဲဂျပန်ရဲကိုခေါ်ပြီးနှိမ်နှင်းခိုင်းခဲ့ခြင်းလည်းဖြစ်ပါတယ်ဂျပန်ရဲ100ကျော်လောက်ဟာအလုံးရင်းနဲ့ရောက်ရှိလာပြီးလူအုပ်နဲ့တွန်းထုတ်တာရိုက်နှက်တာတွေလုပ်ခဲ့တာကြောင့်လူ20ဦးခန့်ဒဏ်ရာရရှိပြီးစေယုံကိုပို့ဆောင်ခဲ့ရတယ်လို့ဆိုပါတယ်
ဟိုကိုယ်ကောင်မင်းကလေးတယောက်ဆိုလို့ရှိရင်အဲ့လိုဆောက်တုံးခါပြီးအောက်မှာတူးချပြီးတော့နင်းခါရတဲ့ကြောင့်ဘယ်သူကိုယ်ကောင်ချင်းနေရကျွန်တော်ဘာမှမသိသေးပါဘူးတယောက်ကဆိုလို့ရှိရင်လက်ချောင်းလေးချိုးပါပါလေအဲ့လိုကြတဲ့မှာဒီကောင်ပေါက်တဲ့လူနဲ့ခါနာဝါလူနဲ့ခြေောက်ဒူကောင်ကလည်းပြီးတော့ဘာဖြစ်လို့ဆိုတော့အခုစေယုံကလည်းပြီးတော့ဘာမှကျွန်တော်ချိုးအောင်ပြန်မကြသေးဘူးဘာဖြစ်လို့ဆိုတော့ကျွန်တော်တိကျမသိသေးဘူးစေယုံကလည်းဆက်စီတော့ရှိရတဲ့လူတွေခေါ်ထုတ်ပြရတာ
မဲပေးခွင့်တောင်းဆိုနေတဲ့သူတွေကတော့ဂျပန်ရဲကနှိမ်နှင်းခဲ့ပေမဲ့လည်းသူတို့ရဲ့သဘောထားကိုဆက်ပြီးထုတ်ဖော်သွားမယ်လို့ဆိုပါတယ
်ပြောနေတာလေကျွန်တော်နိုင်ငံလူတွေအကုန်လုံးလည်းဂျပန်လိုမျိုးချစ်တုံးကြလားလို့နားဖားမဟုတ်တယ်လို့တို့ကနိုင်ငံသားမှရောက်တဲ့လူတွေကတပတ်ကစားလုပ်ပိုင်ဝင်ရှိပါတယ်ခန္ဓာပိုင်ဝင်ရှိပါတယ်နားဖားအရှက်မရှိလို့လောက်လို့ရတာပါအဲဒီကကျွန်တော်တို့ကအဲ့နဲ့ပတ်သက်ပြီးအရှက်ပေးရတဲ့နေရာလုံးဝမရှိပါဘူးနိုင်ငံတစ်ခုမှာတရားဥပဒေဆိုတာရှိတယ်အဲဂျပန်ရဲကဂျပန်ဥပဒေကြောင့်ကျွန်တော်တို့ရေးယူနေမဲ့ကျေးရအဲ့လိုလည်းကျွန်တော်တို့လည်းအဲ့လိုပတ်သက်ပြီးတော့ကျွန်တော်တို့ကရှော့ပေးလို့တော့မရှိပါဘူးရှော့မှလည်းမဟုတ်ပါဘူးဒါကတော့ကျွန်တော်ကဘာလို့ကျွန်တော်တို့ကြိုးစီပါလဲကျွန်တော်နိုင်ငံမှာရှိတဲ့ကျွန်တော်ကမ္ဘာနိုင်ငံသားတွေအားလုံးကိုခွတ်တောင်းကိုကြိုးစားဖို့ကျွန်တော်ပြောစီပါလဲ
ဂျပန်စံတော်ချိန်ညနေ၄နာရီခန့်မှာတော့ဂျပန်တန်ယုံကနေဖိတ်ခေါ်ထားတဲ့လူတွေလို့ယူဆရသူတွေကို၁၀ဦးခန့်စီဂျပန်ရဲကနေဝန်းရံပြီးမြန်မာတန်ယုံတွေကိုပို့ပေးခဲ့ပါတယ်အဲ့ဒီအချိန်မှာကန့်ကွက်မဲထည့်ဖို့အတွက်လူအုပ်ကြီးကလည်းငါတို့လည်းမဲပေးမယ်ဆိုပြီးကြွေးကြော်နေကြပါတယ်ဂျပန်မှာလူထုဆန္ဒခံယူပွဲအတွက်မဲပေးဖို့အတွက်26ရက်နေ့နဲ့28ရက်နေ့ကိုရထားခဲ့တာကြောင့်နောက်တစ်နေ့မှလည်းဆက်ပြီးတော့ဆန္ဒမဲပေးနိုင်ဖို့တဲ့တောင်းဆိုသွားမှာဖြစ်ကြောင်းဂျပန်နိုင်ငံရောက်မြန်မာတွေကပြောဆိုနေကြပါတယ်ရှင်